အမေရိကန်နိုင်ငံသားဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ဗာမောင့်ပြည်နယ်ထက်လွတ်တော်အမတ်ဘာနီဆန်ဒါးစ်တို့နောက်ထပ်ဒီမိုကရက်တစ်ပါတီပြည်နယ်နှစ်ခုဖြစ်တဲ့ကန်တကီနဲ့အော်ရဂွန်ပြည်နယ်တွေမှာဒီကနေ့အင်္ဂါနေ့ပါတီတွင်သမ္မတလောင်းရွေးချယ်ပွဲကိုအကြိမ်နဲ့ရှင်ပြိုင်နေပါတယ်။ရွေးကောက်ပွဲမတိုင်ခင်ပြည်နယ်နှစ်ခုစလုံးမှာကောက်ခံတဲ့စစ်တမ်းတွေအရတော့ဟီလာရီကလင်တန်အနေနဲ့အပြတ်အသတ်အနိုင်ရနိုင်တဲ့အခြေအနေရောက်နိုင်မှာမဟုတ်ဘူးလို့ဆိုနေပါတယ်။ပြီးခဲ့တဲ့ပြည်နယ်တွေမှာဘာနီဆန်ဒါးစ်ကိုရှုံးနိုင်ခဲ့တာတွေကိုပြန်ကာမိပြီးဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်နိုင်ခြေပို့ပြီးတော့နီးကပ်လာလေမလားအကဲခတ်တွေကခံမှန်းခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ဟီလာရီကလင်တန်အနေနဲ့ဇူလိုင်လကျင်းပမယ်သမ္မတလောင်းအမည်စင်တင်သွင်းမဲ့ပါတီညီလာခံမှာကိုယ်စားလှယ်ဦးရေအများစုကိုအနိုင်ရဖို့ကြိုးစားနေရတာဖြစ်ပါတယ်။ဒီမိုကရက်တစ်ဆိုရှယ်လစ်လို့ကိုယ့်ကိုယ်ကိုကျွေးကြော်ထားတဲ့ဘာနီဆန်ဒါးစ်ကသူ့အနေနဲ့ကလင်တန်ကိုနိုင်ပြီးသမ္မတလောင်းဖြစ်ဖို့အခွင့်အလမ်းနဲတယ်ဆိုတာကိုဝန်ခံခဲ့ပါတယ်။ဒါပေမဲ့လည်းပြည်နယ်16ပြည်နယ်မှာသူကကလင်တန်ကိုအနိုင်ရထားတာဖြစ်ပါတယ်။ဘာနီဆန်ဒါးစ်ဟာ Republican Party ဘက်ကသမ္မတလောင်းဖြစ်မယ်လို့ယုံကြည်လက်ခံထားတဲ့ဒေါ်နယ်ထရန့်ကိုရှင်ပြန်ရမှာကလင်တန်ထက်ပါတယ်ဆိုပြီးအမျိုးသားစစ်တမ်းတွေကဖော်ပြပါတယ်ကလင်တန်ကိုနိုင်ဖို့အခွင့်အလမ်းနဲ့ပေမဲ့ဂျွန်လာဇန်းမှာနောက်ဆုံးပြည်နယ်ပါတီရင်းရွေးကောက်ပွဲအထိဆက်လက်ရှင်ပြန်သွားမယ်လို့ဘန်နီဆန်ဒါးစ်ကပြောဆိုထားပါတယ် NBC ရုပ်သံရဲ့အင်ကာနေ့မန်ကီစစ်တမ်းအရာကလင်တန်ဟာဒေါ်နယ်ထရန့်ထက်လူထုထောက်ခံမှုပြီးခဲ့တဲ့တစ်ပတ်က900ဂိုင်းနှုန်းအသာစီးရနေခဲ့ပေမဲ့အခုတော့48ဂိုင်းနှုန်းနဲ့55ဂိုင်းနှုန်းတိတ်မကွာတော့ဘူးဆိုပြီးဖော်ပြထားပါတယ်